ဒီနေ့ကျင်းပဖို့ရှိတဲ့ချွတ်ချွတ်ရေကောက်ွယ်ပြင်ဆင်မှုတွေနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေအကြဆိုးရင်မှုတွေရှိနေတာကိုတင်ဆက်ပေးပါမယ်။ကမ္ဘာကေယောဂါကိုဗစ်-19အကြအတဲ့အခြေအနေကြောင့်ပုံမှန်အဖြစ်ဆိုရင်လာမယ့်နိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့အခွင့်အရေးရေကောက်ွယ်ကျင်းပနိုင်ခြင်းရှိမရှိဆိုတာအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ လက်ရှိအခြေအနေမှာတော့ရောဂါမပြန့်ပွားရေးအတွက်လူစုလူဝေးလောက်ကတာစီထားတာတွေနဲ့တခြားကန့်သတ်ချက်တွေရှိရာကြောင့်2020အထွေထွေရေကောက်ွယ်ကျင်းပဖို့မတည်ကြမရေရာမှုတွေဖြစ်လာရပါတယ်။ဒီဘော်ကော်မရှင်ဘက်ကတော့ဘာမှတည်တည်ကြကြထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဒါကြောင့်နိုင်ငံရေးပါတီတွေဘက်ကစိုးရိမ်မှုတွေရှိနေတာဖြစ်ပါတယ်။အနာရဒီချုပ်ပါတီရဲ့ဗဟိုပြန်ကြားရေးကော်မတီအတွင်မှုမုံရအောင်ရှ လူရွေးချယ်ဖို့အတွက်ကလည်းအခက်ခဲတွေကြုံနေရတာမို့အခုလိုရွေးကောက်ပွဲကိုပုံမှန်အတိုင်းကျင်းပမယ်ဆိုအခက်ခဲတွေရှိလာနိုင်တယ်လို့သူကသုံးသပ်ပြောဆိုလိုက်ပါတယ်
။ရွေးကောက်ပွဲတကယ်လုပ်ကြမယ်ဆိုလို့ရှိရင်မေလကုန်ပေါ့လေဂျွန်လလောက်မှာစပြီးတော့ဒီဟာကပြင်ညာပေးကြရမှာလေအဲ့ဒီဒီဟာအတွက်ကအရှင်းရှင်းပြစ်သေးဖို့မရဘူးဒီကော်မရှင်အနေနဲ့ဟိုကျွန်တော်ပါတီဆိုလို့ရှိရင်ဥမာကိုယ်စလဲရွေးချယ်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစောစောပိုင်းတော့အဲကျွန်တော်အတော်မှပြီးအောင်လုပ်မယ်လို့ကျွန်တော်စီစဉ်ထားတာရှိတယ်။ဒါပေမဲ့ဒီတိုင်းဆိုလို့ရှိရင်ကျွန်လာထဲမှာတောင်မှပြီးဖို့တော်တော်လေးခက်တယ်။ရွေးကောက်ပွဲကိုဟိုတတ်မှတ်ထားတဲ့အချိန်တော်မှပြစ်မှပြစ်ပါမလားလို့ကျွန်တော်တော့အရာတန်မြတ်ရှိတယ်အဲ့လောက်ပဲကျွန်တော်ပြောချင်ပါတယ
်။2020ထွေထွေရွေးကောက်ပွဲကျင်းပမယ့်ကာလကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ဘက်ကထုတ်ဖော်ကြေညာတာမရှိသေးပဲ။အရင်ထွေထွေရေးကောက်ပွဲကျင်းပခဲ့တဲ့ကာလအတိုင်းဆောင်ရွက်မယ်လို့ပဲရေဘူးရပြောဆိုထားတာရှိခဲ့ပါတယ်။ကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကတော့ပြီးခဲ့တဲ့နေ့ပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာကိုဗစ် -19 အန္တရာယ်ကိုကျော်လွှားနိုင်ပြီးအရင်ရွယ်ထားတဲ့အတိုင်းရေးကောက်ပွဲတွေကိုပုံမှန်အတိုင်းကျင်းပနိုင်လိမ့်မယ်လို့မျှော်လင့်တယ်လို့သူကပြောဆိုထားပါတယ်။လက်ရှိမှာရောဂါကူးစက်ခံရသူဟာအယောက်140ကျော်ရှိနေပြီးကျန်းမာရေးဝန်ကြီးဌာနဘက်ကလည်းလာမယ့်မေလ15ရက်အထိလူစုလူဝေးတွေမပြုတ်လုဖို့နဲ့နေအိမ်တွေမှာနေထိုင်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်ထားတာကြောင့်ရွေးကောက်ပွဲစီစဉ်ကျင်းပနိုင်ဖို့ရှိရှိဆိုတာနိုင်ငံရေးပါတီတွေဘက်ကတိတိပပသိကြနေကြတာဖြစ်ပါတယ်။လက်ရှိချိန်ထိရွေးကောက်ပွဲကော်မရှင်ဘက်ကပါဆွေးနွေးမှုမှမရှိသလိုဘာမှတိတိကျကျပြောဆိုတာမရှိတာကြောင့်ကော်မရှင်ဘက်ကဆုံးဖြတ်မှုကိုအမြန်ဆုံးချပြပေးဖို့ရှန်တန်ရင်သားများဒီမိုကရေစီအဖွဲ့ချုပ်ကစိုင်းကြုံညွန့်ကတောင်းဆိုသွားပါတယ်
။ထို့တော့ကိုယ်စားလှယ်လောင်းရေးကိုလည်းအချိန်မလုံတော့ဘူး။ဟိုရွေးကောက်ပွဲကမ်ပိန်းကလည်းဆင်းရပြီဆိုတဲ့အချိန်ကြရင်တော့ဒီကိုဗစ်ကပြီးသွားပြီလားမပြီးသေးဘူးလားပေါ့။မထိန်းချုပ်နိုင်သေးဘူးဆိုရင်တော့ခါလိုက်လို့ဟိုဒီရွာတကာလျှောက်သွားပြီးတော့ရွာတကာလိုက်ပြီးတိန်သက်တိန်ဆင်းနဲ့အဲ့လိုလှုပ်ဖို့ကောအဆင်ပြေပါမလားပေါ့ဗျာဒါမဟုတ်ရင်ဟိုလူစုလူဝေးနဲ့ဆိုဘိုးတော်ဆိုးနေတာပေါ့ဗျာအဲရေးကောက်ပွဲကမ်ပိန်းကောဒီကမ်ပိန်းကိုဘယ်လိုကြော်ဖြတ်မလဲကမ်ပိန်းနီးစနစ်တွေဘယ်လိုလုပ်ရမလဲကစပေါ့ဗျာဟိုရှင်းရှင်းလင်းလင်းသိရအောင်တော့ဒါကရွေးစီရင်နေနဲ့လည်းဘယ်လိုစီစဉ်ထားတယ်ပေါ့ဘယ်လိုစီစဉ်ဖို့ဒီချက်ရှိတယ်ဗောလေအဲ့လားမျိုးတွေတော့ဆွေးနွေးတင်တယ်လို့မြင်တယ်ကျွန်တော
်ရွှေကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Pace အဖွဲ့ရဲ့အမှုဆောင်တိုက်တာဆိုင်းရဲကျော်စွာမြင့်ကတော့ကော်မရှင်အနေနဲ့သက်ဆိုင်တဲ့နိုင်ငံရေးပါတီတွေနဲ့လက်ရှိအခြေအနေကိုဆွေးနွေးဖို့ဆွေးနွေးပြီးမှသာရွှေကောက်ပွဲကိုရွှေတင်မရွှေတင်ဆုံးဖြတ်ဖို့လိုအပ်တယ်လို့အကြံပြုသွားပါတယ
်ဟိုဒီရောဂါကွန်ဆက်ပြန့်ပွားမှုနေသားကလည်းအခုချိန်ထိကိုကျွန်တော်တို့ခံမှန်းထက်သေးတာကိုဒီတက်မရေးဝန်ကြီးဌာနကိုယ်တိုင်ကမတူပိုတက်ရှင်မလုပ်နိုင်ဘူးကောင်းကောင်းအခုတို့ကတော့မေလလေလောက်မှာအတိအကျသိနိုင်မယ်လို့ပြောရတယ်။ဒါပေမဲ့လည်းကျွန်တော်တို့ဆီမှာရှိတဲ့ချက်လက်တွေကဒီကောင်ပိုတက်ရှင်မကိုခက်ပါတယ်။ပေချာတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့တွေ့ဆုံဆွေးနွေးမှုကအစကိုလုပ်တင်နေပြီ။နိုင်ငံအထူးသဖြင့်တော့ဗျာရက်ဖက်ဖွဲ့စည်းတဲ့ဆိုတော့ရှင်နိုင်ငံရေးပါတီနဲ့ကော်မရှင်ကြားထဲမှာစပြီးစကားပြောဖို့လိုပြီ
။နိုင်ငံရေးပါတီရဲ့ဒီစိုးရိမ်ချက်တွေနဲ့ပတ်သက်လို့ကော်မရှင်ဘက်ကအချိန်ချင်းဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။